ဒီနေ့မိမိတို့ပြုတဲ့ကုသိုလ်တွေကိုတတ္တဝါတွေကိုကျေးဇူးရှင်မိဘများနဲ့တကောအားလုံးသောတတ္တဝါဝိညာဉ်ပေါင်းကိုအမြတ်တမ်းပေးဝေမယ်။ပြီးတော့မိမိတို့အတွက်ဆင်းရဲခက်သိမ်းချုပ်ငြိမ်းရာနိဗ္ဗာန်ကိုအာရုံပြုပြီးတော့ရည်စက်ချမယ်။ဆုတောင်းပါ့။အဲ့တော့ယနေ့သာသနာတော်နှစ်2548ခုနှစ်ကောဇာတက်ကလေး1366ခုနှစ်နေုံလာပြီးကျော်၈ရက်ခရစ်နှစ်2004ခုနှစ်ဇွန်လ10ရက်ကြာသာပတိနေ့မှာစကိုင်းတောင်ရိုးမြတ်စကြာကျောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုတဲ့ကုသိုလ်ရှင်များကကွယ်လွန်သူဖခင်ကြီးဦးလောကျူဦးစင်ဦးချမ်းတို့အားကြီးစူး၍မန္တလေးမြို့32လမ်း82လမ်းတောင်မှနေထိုင်တဲ့အမကြီးဖြစ်သူဒေါ်ကျူကျူစိန်နဲ့တကားကိုကျင်းစွေခကိုဖိုးတီမခင်မာထီမိသားစုတို့ကဖြစ်ပါတယ်။အာယုံခါမှာတန်ဃာတော်ရှင်မြတ်တို့ကခေါဆွဲကြောဆွမ်းများဆက်ကပ်လူတန်းကြခြင်း။နေ့လေခါမှာမွန်မြတ်တော်ခဲဝဲခေါ်စင်များဆက်ကပ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှု။နောက်မြတ်စက်ကြတန်ဃာတော်များရေအတွက်ရေစီမံကိန်းလုပ်ဖို့အတွက်တန်ဃာတို့နဲ့ချမ်းသာစေဖို့အတွက်ရေစီမံကိန်းအတွက်လူတော်မွေနဝကံမှာ75သိန်းလူဒန်းချင်းသင်္ကန်း3စုံကိုလည်းပဲတန်ခိကဖြစ်ချင်းလူဒန်းချင်းထို့မှတစ်ခါတန်ဃာတို့များအတွက်ဆက်ပြမုံတို့တရားစတိတို့ကိုလည်းပဲလူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုပြုပါတယ်အဲ့တော့ဒီကုသိုလ်ကောင်းမှုပြုတဲ့ဘွယ်မှာဘုန်းကြီးကဘာတရားဟောမလဲဆိုတော့လူချမ်းသာဆိုတဲ့တရားကိုဟောကြားပေးပါမယ်လောကမှာချမ်းသာတယ်ဆင်းရဲတယ်ဆိုတဲ့စကားရှိပါတယ်လူတွေတမုတ်ထားတဲ့လူချမ်းသာဆိုတာကတော့ပစ္စည်းဥစ္စာဓနရွှေငွေတွေတိုက်တွေကားတွေပေါ်နေတဲ့ပုဂ္ဂိုလ်ကိုလူချမ်းသာလို့တမုတ်ပြီးတော့ကြောင်းဉဏ်အချင်းဒီပစ္စည်းဥစ္စာရွှေငွေဥစ္စာတွေနှဲပါတဲ့ပုဂ္ဂိုလ်ကိုလူဆင်းရဲလို့ဒီလိုတမုတ်ပါတယ်အဲ့တော့ချမ်းသာတဲ့ပုဂ္ဂိုလ်ဆိုတာတန်ဖိုးရှိတဲ့ပစ္စည်းတွေရှိတာကိုချမ်းသာလို့ခေါ်တာပါဆင်းရဲတဲ့ပုံကူကြတန်ဖိုးကြီးတဲ့ပစ္စည်းမရှိတာကိုဆင်းရဲတယ်လို့ဒီလိုအကြံဉာဏ်အဖြစ်ခေါ်ကြပါတယ်ဒီလိုပဲတန်ဖိုးမရှိတဲ့ပစ္စည်းတွေများလာရင်ဘလောက်ပဲများနေနေချမ်းသာတဲ့ပုံကူလို့မခေါ်ပါဘူးဥပမာအဖြစ်မိမိတို့မျက်မြင်ကိုယ်တွေအဖြစ်အိမ်မှာအမိုက်ပုံကြီးတွေကြီးကြီးမားမားကြီးတွေဘလောက်ပဲရှိနေတန်ဖိုးမရှိတဲ့ပစ္စည်းတွေများနေပြီမလို့လူချမ်းသာလို့မခေါ်ပါဘူးဒီလိုပဲမြတ်စွာဘုရားရဲ့သာသနာတော်မှာချမ်းသာတယ်ဆင်းရဲတယ်ဆိုတာဘာပြောတာတော့ဆိုတော့ဒီတရားသီလစတဲ့စောက်တည်ကြောင်းဖြစ်တဲ့ဒီတရားတွေကိုစောက်တည်ကြောင်းဖြစ်တဲ့စိတ်ကောင်းစိတ်မြတ်လေးတွေရှိနေလို့ရှိရင်စိတ်ချမ်းသာတယ်အဲ့ဒါကိုလူချမ်းသာလို့မြတ်စွာဘုရားကသာသနာတော်မှာသမုတ်ခဲ့ပါတယ်ဒီလိုမှမဟုတ်ဘဲနဲ့သူ့တန်တန်မှာစိတ်ကောင်းစိတ်မြတ်တွေမများဘဲနဲ့မနဲ့လင်းကနေညအထိလောဘတွေဒေါသတွေမောဟတွေအကုသိုလ်တရားတွေများနေတယ်ဆိုလို့ရှိရင်မကောင်းတဲ့စိတ်တက်တွေများနေတဲ့အတွက်သူ့ကိုလူဆင်းရဲလို့ဒီလိုပဲအရိယာသူတော်ကောင်းတွေကတင်စားကြပါတယ်။ဒါကြောင့်မို့ယနေ့ချမ်းသာခြင်းဆိုလို့ရှိရင်မြတ်စွာဘုရားရဲ့ဒေသနာတော်ရဖျားဆတဲ့သူတော်ကောင်းတွေရဲ့စကားအရာဘာလို့ရမလဲဆိုတော့ကိုယ်တန်တန်မှာစိတ်ကောင်းစိတ်မြတ်လေးတွေများများမွေးမြူပါတဲ့။စိတ်ကောင်းစိတ်မြတ်တွေများလာပြီဆိုလို့ရှိရင်နောက်ဆုံးမှာအဆင်းမြင့်တဲ့သီလတမာတိပညာပညာရာတော်မှဝိပဿနာပညာမတ်ပညာဖိုးပညာတွေထိမိမိတန်တန်မှာဥပတ်သွားပြီးဖြစ်သွားပြီးစိတ်ကောင်းစိတ်မြတ်တွေများလာပြီဆိုရင်အဲ့ဒါမြတ်စွာဘုရားရဲ့သာသနာတော်မှာလူချမ်းသာအစ်စ်ဖြစ်တော်တာပါပဲအဲ့ဒီနေပေးတဲ့လူချမ်းသာဖြစ်မည်ကိုပြတဲ့ဒီလူချမ်းသာဆိုတဲ့တရားကိုဟောကြားပေးပါမယ်မိမိတို့ဘဝမှာစဉ်းစားကြည့်လို့ရှိရင်ဒီလူချမ်းသာဖြစ်အောင်ကြိုးစားဖို့အတွက်အခွင့်အရေးကြီးရနေပါတယ်။အဲ့တော့လူချမ်းသာဖြစ်ဖို့အတွက်အခွင့်အရေးရတယ်ဆိုတော့အခွင့်အရေးမရတဲ့ပုံကိုရှိသေးသလားဆိုတော့ရှိနေပါတယ်။ဒါ ਉਹ ပဲဩကာသမြတ်စွာဘုရားရှိမှရှစ်ခိုးတိုင်းရှစ်ခိုးတိုင်းမှာမိမိတို့ဆူတောင်းနေမှာပါပါတယ်။ရက်ပြည့်၈ပါး၊ကျန်သူမျိုး၅ပါး၊ဝိပတိတရား၄ပါးစသည်တို့မှအခါခတိန်ကင်းလို့ငြိမ်းမရစေဆိုပြီးတော့ရှိစီရတော်သူတော်ကောင်းတွေကမိမိတို့နေ့စဉ်နေ့စဉ်ဘုရားရှိခိုးတဲ့အခါမှာရက်ပြည့်ရှိပါကထာဝရကင်းလို့ငြိမ်းမြတ်စေဆိုတာအမြဲတမ်းဆုတောင်းကြတယ်။ဘာဖြစ်လို့ဆုတောင်းတာဆိုတော့ရက်ပြည့်ရှိပါဆိုတာအပြစ်ရှိတဲ့အရက်မိမိတို့အပြစ်ရှိတဲ့အရက်ကနေလွတ်မြောက်ပြီးတော့ဒီလူချမ်းသာဖြစ်ဖို့အခွင့်အရေးရတဲ့အခွင့်အရေးမျိုးရနေပြီဆိုတော့အဲရက်ပြည့်ရှိပါကလွတ်တာ အဲ့တော့ကိုဘဝကိုပြန်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်အောင်ဒီရက်ပစ်၈ပါးဆိုတာဘယ်လိုသဘောရှိသလဲဘယ်လိုအရက်မှနေတဲ့ပုံကိုယ်တွေဟာဘယ်လိုအရက်မှနေထိုင်တဲ့ပုံကိုယ်တွေဟာအပြစ်ရှိတဲ့အရက်မှနေထိုင်ပြီးတော့ကုသိုလ်အခွင့်အလမ်းတွေနည်းနေကြတယ်လို့ကိုကိုကိုပြန်ပြီးတော့တွေးပြီးတော့လည်းပဲဝမ်းမြောက်ရဒီလိုမိမိတို့ကိုယ်ကိုမိမိတို့အပြစ်ရှိတဲ့ရက်၈ပါးရက်ပစ်၈ပါးကနေလွတ်မြောက်ပြီးတော့အခွင့်အရေးဂမ္မစရိယလို့ခေါ်တဲ့မြတ်တဲ့အကျင့်သီလသမာဓိပညာတွေကျင့်ဖို့အတွက်တနည်းအားဖြင့်ပြောလို့ရှိရင်မိမိတို့ရဲ့တဏ္ဍာမှာကောင်းမြတ်တဲ့စိတ်ဓာတ်တွေမွေးမြူဖို့စိတ်ချမ်းသာမှုတွေဖြစ်ဖို့အတွက်လူချမ်းသာဖြစ်ဖို့အတွက်အခွင့်အရေးရပြီလို့ကိုကိုကိုဝမ်းမြောက်ဝမ်းသာဖြစ်ဖို့အတွက်အဲ့ဒီရက်ပစ်၈ပါးကိုပထမကိုကိုကိုလွတ်မြောက်ပုံကိုအနည်းငယ်ပြောပြပါအဲ့တော့ရက်ပစ်၈ပါးထဲမှာဘာတုံးဆိုတော့နံပါတ်၁နံပါတ်၂နံပါတ်၃ကဖျားဖြစ်တာပယ်သုံးရွာနေတဲ့လောကမှာမြတ်စွာဘုရားပွင့်တော်မူလာတာကနှစ်ပေါင်း2548နှစ်ပြိနိဗ္ဗာန်ဆံတော်ဘုရားဖြစ်တာပေသုံးရွာနဲ့မိမိတို့မြတ်စွာဘုရားလောကမှာပွင့်တော်မူခဲ့တယ်ပွင့်တော်မူပြီးတော့ပြိနိဗ္ဗာန်ဆံတော်ကနှစ်ပေါင်း2548နှစ်ရှိသွားပါပြီအဲ့ဒီလိုမြတ်စွာဘုရားပွင့်တော်မူတဲ့အတွက်မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တွေယခုမြန်မာပြည်မှာလည်းပဲရှိနေတယ်အဲ့တော့မြတ်စွာဘုရားပွင့်တော်မူပြီးတော့မြတ်စွာဘုရားရဲ့တရားဒေသနာတော်တွေမြတ်စွာဘုရားရဲ့အဆုံးအမတွေလောကမှာပြန့်နှံ့နေမယ်လို့တကယ်လို့များမိမိတို့ဘုရားမြတ်စွာဘုရားပွင့်နေတဲ့အချိန်မြတ်စွာဘုရားပွင့်တော်မူပြီးတော့သာသနာတော်ကြီးထွန်းပနေတဲ့အချိန်မှာငရဲတို့တိရိစ္ဆာန်တို့ပိတ်တာတို့အဲ့ဒီဘုံတွေမှာသွားဖြစ်လို့ရှိရင်လည်းဒါရပစ်ရှိပါပဲတဲ့နံပါတ်1ငရဲမှာသွားဖြစ်တယ်နံပါတ်2တိရိစ္ဆာန်ဖြစ်တယ်နံပါတ်၃သစီတရေစတဲ့ဒီပိတ္တာတွေပါတွေသွားပြီးတော့ဖြစ်မယ်ဆိုလို့ရှိရင်အဲ့ဒါအပြစ်ရှိတဲ့အရက်မှာဖြစ်တယ်လို့ခေါ်တယ်။ဘာဖြစ်လို့တော့ဆိုတော့သူတို့တဏ္ဍာမှာခုကြောင်းထဲမှာရှိနေတဲ့ခွေလေးတွေကြည့်ကြောင်းလေးတွေကြည့်ပေါ့။တန်ဃာတော်ရှင်မြတ်တွေမနဲ့ဇာတွေပါတွေကြက်ကြဖျားဝတ်တက်ကြတရားထိုင်ကြမြတ်စွာဘုရားရဲ့တရားတော်တွေကိုမမေ့မပြောက်အောင်တနည်းအားဖြင့်သာသနာတော်ကြီးရှေ့အောင်ဆက်လက်ပြီးတော့လက်ဆင့်ကမ်းနေကြပြီမဲ့လို့ဒီခွေးလေးတွေကြောင်လေးတွေတန်တန်မှာကြောင်ထဲမှာရှိနေတဲ့တိရစ္ဆာန်တွေရဲ့တန်တန်မှာជីညိုရမှန်းလည်းမသိပါဘူး။နည်းနည်းပါးပါးနားထောင်လို့ကုသိုလ်စေတီနည်းနည်းပါးပါးဖြစ်ခြင်းဖြစ်မယ်။ဒါပေမဲ့လို့သူတို့ရဲ့တန်တန်မှာအကုသိုလ်တွေပဲဖြစ်နေတယ်။ကုသိုလ်ဆိုတဲ့အခွင့်အလမ်းသီလစောက်တည်ဖို့ဆိုတဲ့အခွင့်အလမ်းသင်္ကန်းကပ်ဖို့ဆိုတဲ့အခွင့်အလမ်းတထိန်ခင်းဖို့ဆိုတဲ့အခွင့်အလမ်းဒီအခွင့်အလမ်းတွေကိုမရနိုင်ဘူးတဲ့။နောက်ဆုံးတရားထိုင်ဖို့ဆိုတော့ဝေးရောတဲ့။ဒါကြောင့်မို့အဲ့ဒီလိုမြတ်စွာဘုရားရဲ့သာသနာတော်ကြီးထွန်းကားနေတဲ့အချိန်မှာငရေမြန်သွားပြီးတော့ကြနေမယ်တရိษံမြန်ဖြစ်မယ်တကယ်လို့တစေတရေပိဋ္ဌာရီမြန်ဖြစ်နေမယ်ဆိုလို့ရှိရင်အဲ့ဒါရက်ပစ်ဖြစ်ပါတဲ့ဒီတတ္တဝါတွေမှာကုသိုလ်ဖြစ်ဖို့အခွင့်အလမ်းမရှိတဲ့အတွက်သူတို့ကအပြစ်ရှိတဲ့အရေးရောက်နေတယ်ရက်ပစ်ဖြစ်ပါတဲ့ဝင်နေတယ်တဲ့မိမိတို့မှာတော့ဒီလိုအဖြစ်မျိုးကလွတ်နေရတာဒါဝမ်းသာစရာတစ်ခုပါပဲနောက်ပြီးတော့ဖျားပြွင့်ကပယ်သုံးရွာနဲ့ဒီဃာယူနဲ့တဲ့ဗြဟ္မဘုံ20ရှိတဲ့ထဲမှာဒီအတ္တဉာဏ်တတ်ဗျံမာနဲ့အရူပဗျံမာဆိုတာရှိပါလေသူတို့ကိုလည်းပဲရက်ပစ်ရှိပါဗျံမာကြီးတွေဖြစ်ပေမဲ့မြတ်စွာဘုရားကရက်ပစ်ရှိပါတဲ့တွင်းထားတယ်။ဘာဖြစ်လို့တော့ဆိုတော့အတ္တဉာဏ်တတ်ဗျံမာဆိုတဲ့ဗျံမာမျိုးဟာသူတို့တဏ္ဍာမှာစိတ်စေတသိက်မရှိဘဲနဲ့ရုပ်ဝတ္ထုပဲရှိပြီးတော့လူသေးကြီးတွေလိုဒီလိုပဲတည်နေကြတယ်။သူတို့တဏ္ဍာမှာတရားကိုနားလည်နိုင်တဲ့စိတ်စွမ်းအားမရှိကြဘူး။တရားကိုနားလည်တဲ့အသိဉာဏ်မရှိဘူး။သူတို့မှာရုပ်တသက်တာရှိတဲ့အတွက်တကယ်လို့ကိုဟာမြတ်စွာဘုရားသာသနာပွင့်နေတဲ့အချိန်မှာအဲ့ဒီလိုအတ္တဉာဏ်တက်ပြန်မှာစိတ်မရှိသိတတ်တဲ့တရားမရှိတဲ့ဗျံမာဖြစ်လို့ရှိရင်လည်းပဲအဲ့ဒါဟာရက်ပစ်ရှိပါတယ်မှာရောက်နေတယ်တဲ့ဗျံမာဖြစ်တိုင်းလည်းပဲကောင်းတာမဟုတ်ဘူးအဲ့ဒီလိုအတ္တဉာဏ်တက်ပြန်မှာအရူပဗျံမာဆိုတာကြတော့သူကဆန့်ကျင်ဘက်ပေါ့ရုပ်မရှိနံတရားပဲတက်တက်ရှိတဲ့အခါမှာကြတော့သောတာပန်စတဲ့အရိယာဖြစ်ထားရင်တော့သူဟာကောင်းတယ်ဒီလိုမှမဟုတ်ဘူးဆိုရင်မျက်စိတို့နားတို့မရှိတဲ့အတွက်ဖျားဖူးလို့လည်းပဲမရဘူးတရားနာလို့လည်းမရတဲ့အခါမှာတရားကျင့်ဖို့ဆိုတော့ဝေးသွားတယ်တဲ့။ဒါကြောင့်မို့အဲ့ဒီလိုအရူပဉာဏ်မှာအတ္တဉာဏ်တဉာဏ်မကြီးတွေမိမိတို့ဖျားပွင့်နေတဲ့သာသနာထွန်းကားတဲ့အချိန်မှာဒီလိုဉာဏ်မမျိုးကြီးသွားကြည့်ရင်ဒါစတုထရက်ပစ်ရှိပါတယ်မှာပါတယ်။စတုထမြောက်အပြစ်ရှိတဲ့အရာလို့ဒီလိုခေါ်ပါတယ်။ဖျားပွင့်တာပေသုံးရွာနဲ့ဒီဃာယူနဲ့တဲ့အလေးချက်ရှိသွားတယ်။နောက်ဖြစ်လက်ပစ္စံနဲ့နံပါတ်5ရက်ပစ်ရှိပါကဘာတုံးဆိုတော့တကယ်လို့ဒီလိုသာသနာထွန်းကားနေတဲ့အချိန်မှာမိမိတို့ဒီမြတ်စွာဘုရားရဲ့အဆုံးအမတွေရှိတဲ့နေရာတန်ဃာတော်တွေကောင်းကောင်းမွန်မွန်ကျင့်နေတဲ့တန်ဃာတော်တွေရှိတဲ့နေရာနဲ့ဟိုးဝေးလံနေတဲ့သာသနာဆိုတာဘာမှမသိတဲ့အရက်ပစ္စံတည်းလို့ခေါ်တာပေါ့ဒီသာသနာမထွန်းကားတဲ့အရက်မှာတွားပြီးတော့လူဖြစ်ရတယ်ဆိုလို့ရှိရင်လည်းဒါရက်ပစ်ရှိပါပဲတဲ့ တချို့မြန်မာနိုင်ငံထဲမှာဟိုပဲသာသနာမရောက်တဲ့ရက်တွေမှာဆိုလို့ရှိရင်ဖာတိဘာသာဒီလိုပဲနေပြီးတော့ဒီလိုပဲတသက်လုံးကုသိုလ်မှုဆိုဒါနသီလဘာဝနာဆိုတာဘာမှမသိပဲနဲ့အသက်သေသွားတဲ့ပုဂ္ဂိုလ်ကြီးမြန်မာနိုင်ငံထဲမှာပဲရှိကြပါသေးတယ်။အဲ့ဒါလို့သာသနာမထွန်းကားတဲ့ရက်မှာပိဿံတတိယရက်မှာလူသွားပြီးတော့ဖြစ်လို့ရှိရင်လည်းဒါအပြစ်ရှိတဲ့ရက်ဖြစ်ရတာတဲ့ဒါနစ်နာဆုံးရှုံးမှုတစ်ရက်ဒီလိုမဖြစ်ရအောင်လို့အမြဲတမ်းဩကတရှိခိုးတဲ့အခါမှာဆူတောင်းကြပါတယ်ဒါကနံပါတ်5ဖြစ်တဲ့အပြစ်ရှိတဲ့အရက်ဖြစ်လက်ပစ္စံမိစ္ဆာဉဏ်ရှိတယ်နံပါတ်6ရက်ပြစ်ရှိပါကဘာတော့ဆိုတော့ဒီသာသနာထွန်းကားတဲ့ဒီမန္တလေးစကိုင်းရန်ကုန်စတဲ့ဒီလိုနေရာမျိုးလူဖြစ်ရပြီမလို့မိစ္ဆာဉဏ်ရှိတယ်မိမိရဲ့ဘာသာကြီးဟာအသိဉာဏ်တွေမှားနေတယ်လူရယ်လို့ဖြစ်လာလို့ရှင်အိုးဖျားဆိုတာအလကားပါကိုလုံးမကိုစားရတာဆိုပြီးတော့ဖျားကိုလည်းပဲပြစ်ပယ်တယ်တရားကျင့်မှုဆိုတာလည်းမလိုပါဘူးတန်ဃာတွေဆိုတာလည်းပဲလကားပါပဲစသည်ဖြင့်ဒီလိုကောင်းကောင်းမွန်မွန်ရှိနေတဲ့ယတနာသုံးပါးတွေကိုပြစ်ပယ်ပြီးတော့နောက်ဆုံးမှဒီဘဝမှာဒီခန္ဓာကိုပြီးရင်ပြီးတာပဲဆိုပြီးတော့အကုသိုလ်တွေဒီဘဝမှာလုပ်ပြီးတော့ဒီဘဝဒီကိုယ်ဆန်းနောက်ဘဝနောက်ကိုယ်ခံလိုက်မယ်နောက်ဘဝဆိုတော့ကိုယ်လည်းမြင်ရတာမဟုတ်ဘူးဆိုပြီးတော့အကုသိုလ်တွေလုပ်ပြီးတော့ယတနာသုံးပါးကိုမယုံကြည်တရားကိုမယုံကြည်တန်ဃာကိုမယုံကြည်သိက္ခာကိုမယုံကြည်နဲ့အယူမှားပြီဆိုတဲ့ပုဂ္ဂိုလ်ဖြစ်လို့ရှိရင်လည်းသာသနာတော်ကြီးနဲ့တွေ့ပြီလေအဲ့ဒါရက်ပြစ်ရှိပါတယ်မှာပါတယ်တဲ့အပြစ်ရှိတဲ့ရက်မိမိတို့မှာအဲ့ဒီလိုမိစ္ဆာဉဏ်သာသနာတော်ကိုမကြည်ညိုတဲ့အသိဉာဏ်မှမရှိတာလည်းပဲဝမ်းမြောက်ဝမ်းသာစရာဖြစ်တယ်လေဒါရက်ပြစ်ရှိပါကလွတ်သွားတာပဲဖျားပွင့်ကပေတုံးရွံနဲ့ဒီဃာယူနဲ့ဖြစ်လက်ပစ္စံမိစ္ဆာဉဏ်ရှိဉာဏ်မရှိသားတဲ့နံပါတ်9ရက်ပြစ်ရှိပါဘာတော့ဆိုတော့ဒီသာသနာတော်ကြီးနဲ့တွေ့ပြီးတော့လူရယ်လို့တော့ဖြစ်လာတယ်ဒါပေမဲ့လို့ဉာဏ်မရှိသားတဲ့အင်မတန်မှအသိဉာဏ်ကနှိမ့်ကြတယ်တဲ့တချို့မိမိတို့ပဝန်းကျင်မှာမြင်ဘူးကြားဘူးကြမှာပါဒီနာမည်လေးတောင်မှမနှဲမှတ်နေရတယ်အရှိန်နောက်တောင်မြောက်တောင်မှမကွဲခြင်းဘူးဘာမှမလုပ်တတ်ပဲနဲ့မိမိရဲ့အသိဉာဏ်ဟာတိတ်ပြီးတော့အာနေချို့ယွင်းသွားတယ်ဆိုလို့ရှိရင်လည်းအသိဉာဏ်လူအဆင့်တန်းမမီတော့ဘူးဆိုရင်လည်းတရားဆိုတာဘာမှမသိတန်ခါဆိုတာဘာမှမသိတိလားသောက်တည်တယ်ဆိုတာဘာမှမသိတဲ့အဖြစ်မျိုးတရားထိုင်မှုဆိုတော့ဝေးရောအဲ့ဒီလိုအသိဉာဏ်အစစ်တမ်းမရှိဘုရားဘာသာမိဘတွေရဲ့ဝမ်းမှာတော့တွားပြီးတော့ဖြစ်ရပြန်တယ်ကိုယ့်ရဲ့အသိဉာဏ်ကတိတ်ပြီးတော့အောက်တန်းကျအဆင့်နှိမ့်ပြီဆိုရင်လည်းဒါရက်ပြစ်ရှိပါပဲတဲ့ဒီပုဂ္ဂိုလ်ကတိတ်ပြီးတော့ကုသိုလ်ရဖို့ဖွင့်လန်းနေနေသွားပြီတဲ့ဒါမျိုးဖြစ်ကလည်းမိမိတို့မိသားစုလွတ်မြောက်ခဲ့ရတယ်ဒါကဖရာသာသနာနဲ့တွေ့ပြီမလို့အတိအញ្ញံသိပြီးတော့နှိမ့်ကြတဲ့ပုဂ္ဂိုလ်ဖြစ်ရင်ဒါရက်ပြစ်ရှိပါဒီဘဝလည်းမိမိတို့လိုရတဲ့အတွက်ဝမ်းမြောက်ရပါမယ်။နောက်ပြီးတော့မိစ္ဆာဉဏ်ရှိဉာဏ်မရှိသားဉာဏ်ရှိညာလိဖရာမဖြစ်တဲ့တကယ်လို့မိမိတို့အတိဉဏ်ရှိနေတဲ့ပုဂ္ဂိုလ်ဖြစ်တဲ့ထောင်သာသနာတော်ကြီးကွယ်နေတဲ့အချိန်လူဖြစ်ပြီဆိုလို့ရှိရင်ဒါကကုသိုလ်တရားဒါကအကုသိုလ်တရားဒီလိုစိတ်ဆိုးတာကဒေါသတရားသူပါပေါ်သူတို့ဘာပစ္စည်းတွေကိုမတော်မတရားလိုချင်တာကအဘိဇာစသည်ဖြင့်ဒီပရမတ္ထနာမည်လေးတောင်သိခွင့်ရမှာမဟုတ်ဘူးတဲ့ခုတော့ဖျားပွင့်လို့မိမိတို့သိခွင့်ရတာဒါကြောင့်မို့မိမိတို့လူဟာအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့လို့သာသနာတော်ကြီးကြွယ်တဲ့အချိန်မှာလူဖြစ်ရင်လည်းပဲဒါရက်ပြစ်ရှိပါးထဲမှာရောက်ပြီတဲ့ယခုတော့ယနေ့တရားဓမ္မတွေကမိမိတို့ရက်ပြစ်ရှိပါးကလွန်မြောက်ပြီးတော့လောကမှာမြတ်စွာဘုရားပွင့်တော်မူခဲ့တယ်မြတ်စွာဘုရားပွင့်တော်မူခဲ့တဲ့အတွက်သုတ်ပြီးဓမ္မဝင်းဒီဆိုတဲ့တရားတွေကိုဟောကြားခဲ့တယ်အဲ့ဒီတရားတော်တွေကိုလည်းပဲနှစ်ပေါင်း2548နှစ်ထိမပြောက်ပြက်အောင်တန်ဃာတော်ရှင်မြတ်တွေကယခုလိုစာတင်တိုက်ကြီးတွေဖွင့်ပြီးတော့တပားနဲ့တပားလက်ဆင့်ကမ်းပြီးတော့ပို့ချအဲ့ဒီတပည့်တွေကနေတကားစိတ်စေတနာကောင်းကောင်းနဲ့လာဘတက္ကရာမငယ်ပဲနဲ့နောက်တပည့်တွေကိုတဆင့်ပြန်လဲပို့ချလို့ရှိရင်နှစ်ပေါင်း5000ကျော်မကရှည်ပါမယ်ယခုမိမိတို့သာသနာနဲ့တွေ့တယ်ဆိုတာအဲ့ဒီမြတ်စွာဘုရားဟောကြားခဲ့တဲ့တရားတော်တွေအပြည့်စုံရှိတဲ့မြန်မာနိုင်ငံမှာလူဖြစ်ရတယ်အဲ့ဒီတရားတော်တွေကိုကျင့်ကြံလို့ရှိရင်အချိန်မရွေးရနေတဲ့အချိန်မှာလူဖြစ်ရတာဟာဒါဖရာသာသနာတော်နဲ့တွေ့တယ်လို့ခေါ်တယ်မိမိတို့မှာလည်းပဲမျက်စိနာနာလျာကိုစိတ်ဆိုတဲ့အိန္ဒြေတွေမချွတ်တဲ့တရားတော်ကိုနားလည်နိုင်စွမ်းကုသိုလ်အကုသိုလ်ကိုစစ်စစ်နိုင်တဲ့ဉာဏ်စွမ်းကြီးအပြည့်အဝရှိနေတယ်တရားကျင့်မယ်ဆိုလို့ရှိရင်လည်းပဲကုသိုလ်တရားတွေအများကြီးရနိုင်တဲ့ခွင့်ရရှိနေတယ်နောက်ဆုံးမဲ့ပညာဖူပညာတွေဒီဆက်လက်ပြီးတော့အားထုတ်မယ်ဆိုရနိုင်တဲ့အသိဉာဏ်ရှိနေတယ်တဲ့အဲ့ဒါရက်ပြစ်ရှိပါကလွတ်ပြီးတော့မိမိတို့မှာနဝမခဏလို့ခေါ်တဲ့အခွင့်ကောင်းကြီးနဲ့ကြုံနေရတယ်အဲ့ဒီလိုခွင့်ကောင်းကြီးနဲ့ကြုံနေခဲ့မှာမြတ်စွာဘုရားကဖျားရှင်ရဲ့တရားဒေသနာတော်တွေရမိမိကိုယ်ကိုမိမိလူချမ်းသာဖြစ်ဖို့ကြိုးစားရမယ်လို့ဒီလိုဆိုလိုရင်းဖြစ်တယ်ဒါကြောင့်မို့ဩကာသတွေနဲ့နေ့စဉ်ရှိခိုးတဲ့ကံမှာရက်ပြစ်ရှိပါရံမျိုး5ပါးဝိပတိတရား4ပါး အဲ့ဒီတရားတွေကခါခတဲ့ကင်းညွန့်ကင်းလို့ငြိမ်းမရစေလို့မိမိတို့ဆူတောင်းတဲ့အတိုင်းယခုကင်းလို့ပြီးတော့မြတ်စွာဘုရားသာသနာတော်နဲ့လည်းတွေ့နေတယ်။နောက်ပြီးတော့မိမိတို့တရားနာယူစွမ်းအင်နဲ့လည်းပဲအသိဉာဏ်နဲ့လည်းပဲပြည့်နေတယ်။တရားနာယူလို့ရှိရင်ဒါကောင်းတာဒါမကောင်းတာအလုံးစွမ်းသိစွမ်းနိုင်တဲ့ဉာဏ်လည်းပဲရှိနေတယ်။တရားတော်လည်းပဲရှိနေတယ်ဆိုတော့ဒါအခွင့်ကောင်းကြီးနဲ့ကြုံတယ်တဲ့။အဲ့ဒီလိုအခွင့်ကောင်းကြီးနဲ့ကြုံလို့ရှိရင်မြတ်စွာဘုရားကရှေးသူတော်ကောင်းတွေလိုပဲမိမိကိုယ်ကိုမိမိကောင်းမြတ်တဲ့စိတ်ဓာတ်တွေပိုင်ဆိုင်တဲ့လူချမ်းသာမျိုးဖြစ်စေခြင်းနဲ့တဲ့အဲ့တော့ဘာဖြစ်လို့ဒီကောင်းမြတ်တဲ့စိတ်ဓာတ်ပိုင်ရှင်တွေကိုလူချမ်းသာလို့ပြောရတာတော့ဆိုတော့ဒီမြတ်စွာဘုရားနဲ့မြတ်စွာဘုရားရဲ့အရိယတာဝကဖြစ်တဲ့တုပ္ပဗုဒ္ဓကုတ်တိဆိုတဲ့ဒီတုပ္ပဗုဒ္ဓဆိုတဲ့နူနာယောဂတေကြီးပေါ့သူကရာဇဂြိုလ်မြို့မှာနေတယ်တနေ့တော့မြတ်စွာဘုရားကအဲ့ဒီရာဇဂြိုလ်မြို့ဝေလူဝန်ကျောင်းတော်မှာတရင်သုံးတော်မူနေတဲ့အချိန်မှာတနေ့တော့မြတ်စွာဘုရားကရာဇဂြိုလ်မြို့ထဲမှာဆုံးခံကြွတော်မူတယ်။ဆုံးခံကြွပြီးတော့တန်ဃာတော်ရှင်မြတ်တွေလည်းဆုံးကိစ္စတွေပါတွေပြီးတဲ့အခါနေ့လယ်12နာရီလောက်မှာမြတ်စွာဘုရားကရာဇဂြိုလ်မြို့ထဲမှာလူတွေကလည်းပဲဆုံးကတ်တဲ့ဒကာဒကမတွေတရားနာမဲ့ဒကာဒကမတွေကလည်းပဲဝိုင်းပြီးတော့လာတယ်။အဝတ်ပြုစင်ကြယ်လေးတွေဝတ်ပြီးတော့လက်ထဲမှာပန်းတွေနဲ့သားတွေကင်ပြီးတော့တရားနာယူဖို့လာကြတယ်။ရဟန်းတော်တွေကလည်းပဲဆုံးဖုံးပေးပြီးတဲ့အချိန်မှာမြတ်စွာဘုရားရှိရကြွားပြီးတော့မြတ်စွာဘုရားကိုချမ်းညာနေကြတယ်။အဲ့ဒီအချိန်မှာမြတ်စွာဘုရားကထိုင်ပြီးတော့အဲ့ဒီမြားပြားလာတဲ့ပရိသတ်ကြီးကိုတရားဟောတယ်ပေါ့။အဲ့ဒီအချိန်မှာပဲရာဇဂြိုလ်မြို့မှာဘုသူရှိတော်ဆိုတော့ခုနစောစောကပြောတဲ့တုပ္ပဗုဒ္ဓဆိုတဲ့နူနာယောဂတေကြီးလူကတော့ကြည့်လိုက်လို့ရှင်စုပ်ပြဲပြီးတော့ပေတည်နေတာပဲ။အနာယောဂကြီးကလည်းပဲနူနာတွေဖြစ်နေတော့ခန္ဓာကိုယ်ကလည်းမတတ်မရက်သူဝတ်ထားတဲ့အဝတ်စားတွေကလည်းပဲအမိုက်ပုံတွေပါတွေမှာလိုက်ကောက်ပြီးတော့အဝတ်စားလေးတွေကိုချုပ်ဆက်ပြီးတော့ဝတ်ထားတော့လူမြင်မကောင်းဘူးပေါ့စားရတော့တာလည်းပဲသူကဘာလို့ဆိုတော့အိမ်တည်းရဲ့နေတည်းအိမ်သွားပြီးတော့လိုက်တောင်းပြီးတော့ထမင်းကျိုးလေးတွေကိုမဝရည်စားစားနေတယ်ထမင်းဝတဲ့ရက်တောင်မှမရှိသလောက်ရှားပါတယ်အဲ့ဒီနူနာယောဂတွေရှိတယ်ပေါ့သူကဘာဖြစ်လို့ဒီနူနာယောဂရရတာတော့ဆိုတော့ပြန်ပြီးတော့သူ့ရဲ့မျက်စွာပြရဲ့ဟောကြားချက်ရဲ့ဒီပုဂ္ဂိုလ်ဟာမြတ်စွာဘုရားရဲ့တရားတော်တွေသိပြီးတော့အင်မတန်မှကောင်းမြတ်တဲ့တရားတော်တွေပိုင်ရှင်ဖြစ်တဲ့လူချမ်းသာလူချမ်းသာတို့ကကောင်းမြတ်တဲ့သောတာပတိမတ်သောတာပတိဖို့ပြပြီးတော့သောတာပန်အရိယတာဝကကြီးဖြစ်မဲ့ပုဂ္ဂိုလ်ဟာဘာဖြစ်လို့နူနာယောဂတွေဖြစ်ရတာတော့ဆိုတော့မြတ်စွာဘုရားကပြန်ဟောတာလားရှိတယ်။သူဟာကိုတော့ကလည်းပဲဒီရာဇဂြိုလ်မြေမှာတထေသတယောက်ဖြစ်ခဲ့ဘူးတဲ့။တနေ့တော့ဒီတဂရတိခီဆိုတဲ့ပိစိကရှင်မြတ်ကလည်းပဲပိစိကဗုဒ္ဓရှင်မြတ်ကဒီကန္နမာရဏတောင်နန္ဒရာဒီနန္ဒမူလှိုင်ကနေပြီးတော့နိရောဓတမပတ်ခုနှစ်ရက်ဝင်စားပြီးတော့အဲ့ဒီရာဇဂြိုလ်မြို့တဲကိုဆုံးခံကြွတယ်ပေါ့အဲ့ဒီမြတ်ပိစိကဗုဒ္ဓတဂရတိကိပိစိကဗုဒ္ဓရှင်မြတ်ဆုံးခံကြွတဲ့အချိန်မှာအဲ့ဒီစောစောကဒီတုပ္ပဗုဒ္ဓဆိုအလောင်းဖြစ်တဲ့တထေသတယောက်ကလည်းပဲတငယ်ချင်းပေါင်းသင်းနေနဲ့ပျော်ဝဲစားထွက်ဖို့ဆိုပြီးတော့ထွက်လာတဲ့အချိန်ကြုံတယ်ပေါ့ကျုံတော့ပိစိကဗုဒ္ဓကလည်းတပိတ်ကလေးပိုက်ပြီးတော့သင်္ကန်းယုံပြီးတော့ဆုံးခံကြွတာကိုမြင်တော့သူကသူ့စိတ်ထဲမှာတိတ်ပြီးတော့သဘောမကျအောင်တထေသာဆိုတော့မာနကြီးတယ်ပေါ့။အော်တဲ့ဒီကိုယ်တော်ကြီးကောင်းကလည်းပဲကရုံတုံးထားတယ်။ဝတ်ထားတဲ့အဝတ်ကလည်းပဲဖန်ရီဆိုးတဲ့အဝတ်အင်မတန်မှကျက်တည်မရှိတဲ့အဝတ်အယောင်မျိုးကြီးနဲ့ဝတ်ထားတယ်။နူနာတဲ့ဒီဝတ်လေးဝတ်ထားရှိတဲ့အဝတ်ကြီးကိုဝတ်ထားတယ်လို့ပဲတဲ့။ဒီကိုယ်တော်ကြီးကြည်ရတယ်စက်တွေမရှိလိုက်တာလို့တွေးပြီးတော့တငယ်ချင်းပေါင်းသင်းနေနဲ့အဲ့ဒီနေရာမှာပိစိကဗုဒ္ဓကိုတသွေးနဲ့ထွေးပြီးတော့မယိုးမသိလှုပ်ထွက်တဲ့အဲ့ဒီလိုမယိုးမသိလှုပ်တဲ့အတွက်သူဟာသီလတမာရီပညာရှိတဲ့ယဟန်တော်တစ်ပါးယဟန္တာရှင်မြတ်တစ်ပါးကိုစော်ကားမှုတဲ့အတွက်သူဟာနှစ်ပေါင်းများစွာငရဲကြပြီးတော့ငရဲကလွတ်တဲ့အခါမှာဟောဒီရာဇဂြိုလ်မြို့မှာလာပြီးတော့နူနာယောဂတွေဖြစ်ရတယ်တဲ့ဒါဘာတော့ဆိုတော့မာနာကြီးခဲ့တဲ့အတွက်ကြောင့်မျိုးရိုးအပြင်လည်းအင်မတန်အောက်ကျနှိမ့်ကျဖြစ်ပြီးတော့နောက်ဆုံးပိစိကဗုဒ္ဓသီလတမာရီပညာရှိတဲ့ပုဂ္ဂိုလ်ကိုတွားပြီးတော့မယိုးမသိနဲ့တတွေးတွေပါလေးထွေးပြီးတော့ဖီဖန်းနဲ့လှုပ်ပြီးတော့မယိုးမသိလှုပ်ခဲ့တဲ့အတွက်သူကနူနာယောဂလာပြီးတော့စွဲခဲ့ရတယ်။နူနာယောဂတည်းရဲ့စောစောကပြောတယ်လို့ပေါ့ရာဇဂြိုလ်မျိုးတဲ့လှည့်လာတဲ့အချိန်မှာမြတ်စွာဘုရားကလည်းပရိသတ်ကိုတရားဟောနေတယ်။တရားဟောတော့သူကအဝေးကနေလှမ်းမြင်တော့အလိုဟိုမှလူတွေများလာ ਈ လားလူတွေမှာကြိတ်ကြိတ်တိုးနေတာပဲ။ဘာမင်းလုပ်နေပါလိမ့်။ထမင်းမင်းဝေနေသလားမသိဘူး။အဲ့ဒီတော့ငါအဲ့ဒီနန်းလေးတွားပြီးတော့နေရရင်တော့ငါ့အတွက်ထမင်းလေးဟင်းလေးတော့ရရတိုင်းကောင်းပါရဲ့။သူစိတ်ကူးပြီးတော့အဲ့ဒီလူတွေရှုပ်ထွေးနေတဲ့စီတဖြည်းဖြည်းနဲ့သူကကြောက်ကြောက်ရွံ့ရွံ့နဲ့ကတ်သွားတယ်ပေါ့။သူ့ရဲ့ဝစားလည်းပဲစုပ်ပြက်။လူကလည်းပဲယောဂါတယ်။နူနာယောဂါတွေကလည်းပဲအကြီးကြီးပါးပါးထွက်နေတယ်ပေါ့။ ီအဲ့လိုလုံရင်းနဲ့ဖွက်ကလေးဆွဲပြီးတော့ဒီနေရာမှာငါ့အတွက်ထမင်းဟင်းလေးတော့ဇာတန်ကောင်းမှရဲ့ဆိုပြီးတော့ဖြည်းဖြည်းဖြည်းဖြည်းချင်းကလာချင်းကလာတော့အနည်းနည်းလေးရောက်တဲ့အခါမှာသူထင်တယ်လို့ထမင်းဝေတဲ့ပွဲမဟုတ်ပဲနဲ့တရားပွဲကြီးဖြစ်နေတော့သူဟာပရိသတ်ဆောင်အပ်နေပြီးတော့ကဲထမင်းမရလည်းပဲငါတရားတော်နာမပဲလို့စိတ်ကူးပြီးတော့အဲ့ဒီနာမြတ်စွာဘုရားဟောကြားတဲ့တရားကိုရိုးရိုးသေးသေးစိုက်ပြီးတော့နာယူတယ်ပေါ့နာယူတော့မြတ်စွာဘုရားကလည်းပဲပရိသတ်တွေကိုကြည့်လိုက်တယ်ယနေ့ငါဘုရားဟောကြားမဲ့ဟောဒီတရားပွဲမှာကျွတ်ထိုက်တဲ့တတ္တဝါများရှိသလားလို့ကြည့်လိုက်တော့ပရိသတ်တွေအများကြီးရှိနေပေမဲ့လို့အဲ့ဒီနေ့တရားထူးရမဲ့ပုဂ္ဂိုလ်ကအဲ့ဒီသုဗ္ဗဗုဒ္ဓလူနာယောဂတည်းကြီးတယောက်ပဲမြတ်စွာဘုရားကတွေ့တယ်တွေ့တော့မြတ်စွာဘုရားကတပ္ပိဏိတဉာဏ်နဲ့ကြည့်ပြီးတော့သူ့ရဲ့အိန္ဒြေအရင်းအမှုအချင်းတရားရမဲ့အခြေအနေနောက်ပြီးတော့ဘလို့တရားမျိုးကိုဟောရင်တရားရမလဲလို့ကြည့်ပြီးတော့မြတ်စွာဘုရားကအဲ့ဒီသုဗ္ဗဗုဒ္ဓရဲ့အလိုကိုလိုက်ပြီးတော့အဲ့ဒီတရားပွဲကြီးကိုရာဇဂြိုမြို့ထဲမှာဟောကြားခဲ့တယ်ပေါ့။ဘာတရားဟောတော့ဆိုတော့အနုပုပ္ပိကထာတရားကိုဟောတယ်။နံပါတ်1မြတ်စွာဘုရားကဒီသုဗ္ဗဗုဒ္ဓရဲ့အိန္ဒြေတွေကိုကြည့်ပြီးတော့တရားရမယ့်ရည်ကိုကြည့်ပြီးတော့ကျန်တဲ့ပုဂ္ဂိုလ်တွေကိုဗဒနာမထားခင်နဲ့နံပါတ်1ဒါနကထာတဲ့ဒါနနဲ့ဆက်တဲ့တရားတွေကိုမြတ်စွာဘုရားဟောကြားခဲ့။ဘလို့ဟောတော့ဆိုတော့လောကမှာတဲ့မဖို့နိဗ္ဗာန်လို့လားမြို့သားမြို့သမီးတို့တဲ့ဒါနတရားတိတ်ပြီးတော့အရေးကြီးတယ်တဲ့ဒါနတရားလူတွေရဲ့ထောက်တရားဘဝတန်တရာမှာသွားတဲ့အခါမှာလည်းပဲလမ်းစာရိတ်ခါဖြစ်တယ်တဲ့ခီးသွားတဲ့ပုဂ္ဂိုလ်ဟာကိုယ့်အတွက်ရိတ်ခါတွေပေါ်များမှခုခေတ်လို့ဆိုရင်တော့ငွေများများထည့်သွားမှာပေါ့ရိတ်ခါတွေပေါ်များမှလမ်းအတွက်သုံးဖို့စရိတ်တွေပါတယ်ငွေတွေပေါ်များမှခီးသွားတဲ့အခါမှာမျက်နှာမငယ်ဘူးတဲ့စားချိန်တန်စားရတယ်အိတ်ချိန်တန်ကောင်းကောင်းအိတ်ရတယ်နေခြင်းတန်လည်းပဲကောင်းကောင်းနေရတယ်။အဲ့ဒီလိုပဲတန်တရာခီးကျင်းလေပြီဒီဘဝနေနောက်ဘဝနောက်ဘဝနေနောက်ဘဝတန်တရာကြီးသွားနေတဲ့ပုံကိုယ်ဒီမှာဟောဒီဒါနာတရားဆိုတာရိတ်ခါတုံးနဲ့တူတယ်တဲ့။ဒါနာမပါလို့ရှိရင်တန်တရာမှာပစ္စည်းဥစ္စာအပြင်နှိမ့်ကြပြီးတော့သူများလူချင်းလိုလည်းပဲမလူနိုင်ဘူး။သူများတွေသွားပြီးတော့သီလဆောက်တည်တဲ့အချိန်မှာလည်းပဲကိုယ့်ရဲ့ဝမ်းစာတွေမဆောက်တည်နိုင်ဘူး။သူများတွေတရားထုတ်တဲ့ချိန်မှာလည်းပဲတရားမထုတ်နိုင်ဘူးအဲ့တော့ဒါနတရားအရေးကြီးတယ်ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီပရိသတ်ကြီးကိုဒီသုဗ္ဗဗုဒ္ဓတရားရမယ်ကြီးကိုကြည့်ပြီးတော့ပထမဒါနတရားတွေဟောတယ်ပေါ့ဒါနရဲ့အရေးကြီးပုံဒါနဟောပြီးတဲ့အခါမှာမြတ်စွာဘုရားကဘာဆက်ဟောတော့ဆိုတော့သီလနဲ့ဆက်တဲ့တရားပြန်ပြီးတော့ဟောပြတယ်ဒါနပြုတဲ့ပုဂ္ဂိုလ်ကဘာဖြစ်လို့တော့ဆိုတော့သီလဆောက်တည်ဖို့လွယ်တယ်ပေါ့ယနေ့ယခုကုသိုလ်ပြုတဲ့ဒီကိုဖို့တီတို့မခင်မာထေးတို့အာလုံးမိသားစုတွေဆွေမျိုးပြိသက်တည်းယနေ့ဒါနပြုပြီဆိုတော့ဒါနမပြုခင်မှာသူတော်ကောင်းတွေအလေရသီလမဆောက်တည်ပဲမနေရဘူးသီလဆောက်တည်ရတယ်ဒါကြောင့်ဝိညာဉ်စွာဘုရားကဒါနတရားဟောပြီးတဲ့နောက်မှာသီလတရားဆက်ပြီးတော့ဆောက်တည်ဖို့လွယ်သွားတဲ့အတွက်သီလနဲ့ဆက်တဲ့တရားတွေဟောတယ်သီလနဲ့ဆက်တဲ့တရားကိုဟောတဲ့အခါမှာလည်းပဲဒီလိုပေါ့ဘဝတန်တရာမှာဇနီးမောင်နှံချင်းချင်းမောင်နှမချင်းချင်းချစ်ခင်ပြီးတော့မျက်မျက်နှုံနှုံတွေ့တဲ့ဘဝတိုင်းမှာနေကြပြီဆိုရင်ဟောဒီသီလတရားညီမျှမှတန်တရာမှာချစ်ချစ်ခင်ခင်နဲ့ပြန်တွေ့တယ်တဲ့ဒီလိုမှမဟုတ်ဘဲနဲ့တယောက်သောပုဂ္ဂိုလ်ကကိုချင်းသီလဖောက်ပြန်တယ်ဒါမှမဟုတ်တယောက်သောပုဂ္ဂိုလ်ကကိုချင်းသီလကိုစောင့်ထိန်နေဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့တွေ့တဲ့ဘဝမှာရန်သူတွေဖြစ်တယ်ဒီဘဝမှာလည်းပဲရန်သူဖြစ်နိုင်တယ်ဒါကြောင့်မို့ကိုချင်းတရားသီလညီမျှမှဘဝတန်တရာမှာတွေ့တဲ့အခါမှာမောင်နှမဆိုရင်လည်းမောင်နှမချင်းချင်းမိဘနဲ့သားသမီးဆိုရင်လည်းပဲသားသမီးနဲ့မိဘအချင်းချင်းဇနီးမောင်နှံခင်ပွန်းဆိုရင်လည်းသူတို့အချင်းချင်းဟာဒီလိုသီလတရားညီမျှမှသူတို့ကဘဝတန်ត្រာမှာတွားပြီးတော့တွေ့တဲ့အခါမှာချစ်ချစ်ခင်ခင်နဲ့ပါရမီတွေဖြည့်နေကြတယ်တဲ့ဒါကြောင့်ကိုချင်းသီလလည်းပဲတူရတယ်ကိုချင်းသီလအရေးကြီးတဲ့အကြောင်းမြတ်စွာဘုရားကဆက်ပြီးတော့ဟောကြားတယ်ဒီကိုချင်းသီလဟောပြီးတော့ဒါနာတွေပြုသင်းတဲ့အကြောင်းဒါနာဟာရေခတရားနဲ့တူတဲ့အကြောင်းဒါနပြုလို့ရှိရင်သီလကလည်းဆောက်တည်လို့လွယ်သွားတဲ့အတွက်သီလတရားတွေကအရေးကြီးတဲ့အကြောင်းနောက်ပြီးတော့မြတ်စွာဘုရားဗာဆက်ဟောလို့ဆိုတက္ကကထာတဲ့လက်ပြည်နဲ့ဆက်တဲ့ဒီလိုဒါနသီလတွေကိုပြုပြီးတော့သီလလုံတဲ့ပုဂ္ဂိုလ်တွေကလက်ပြည်ရောက်ရတဲ့အကြောင်းဒါဘုထုဇဉ်တတ္တဝါတွေရဲ့အတွက်ဒါသီလတွေဆောက်တည်ခြင်းအောင်ဒါနတွေပြုခြင်းအောင်မြတ်စွာဘုရားကဟောရတာပေါ့အဲ့ဒါပြီးတဲ့အခါမှာမြတ်စွာဘုရားကဗာဆက်ဟောလို့ဆိုတော့ကာမနံအာရိနဝံဩကာရံတံကိလေသံတဲ့ကာမနံကာမဂုံတရားတို့ဤအာရိနဝံပြစ်ကို၎င်းဩကာရံယုံညံ့ပုံကို၎င်းတန်ကိလေသံညင်နွမ်းပုံကို၎င်းပကတိတိပြတော်မူသည်တဲ့အဲ့ဒီလိုနတ်ပြည်အကြောင်းတွေဟောတဲ့အခါမှာတရားနာပရိသတ်တွေကဩဒါနပြုသီလဆောက်တည်လို့ရှိရင်နတ်ပြည်မှာစီးစိမ်နေတဲ့နေရတယ်ဆိုပြီးတော့ဒီစီးစိမ်ဥစ္စာတွေကိုမမောတွေ့တာနေမှာဆိုလို့မြတ်စွာဘုရားကဒီစီးစိမ်ဥစ္စာတွေကိုညံ့လို့သဘောထားပြီးတော့အိမ်ဒီပါးတွေဆောက်တယ်ဆိုလို့ရှိရင်ညံ့ဆင်ပြီးတော့ဆောက်ရတယ်ပေါ့တိုက်တွေပါတွေတဲ့ဒ ဒါပေမဲ့လို့တိုက်ပြီးတဲ့အခါမှာဒီညံကိုဖျက်ပြရတာပဲဒီညံကြီးကိုဟာငါတို့ရဲ့ကျေးဇူးရှင်ဒီညံကြီးတို့ငါတို့ဖျားတွေဘာတွေတဲရတယ်တိုက်တွေဘာတွေဆောက်ရတယ်ဒီညံကငါတို့ကျေးဇူးရှင်ဆိုပြီးတော့ဒီညံကြီးကိုဖျားလို့ကိုကိုယ်ထားဖို့မဟုတ်ပါဘူးဒီလိုပဲမိမိတို့စီးပွားရေးတွေဘာတွေမျက်စောပြကမရှာရဘူးလို့မဟုတ်ဘူး လူရဲ့လူဖြစ်လာရင်အိမ်အောင်ရဲ့လူကြလာရင်မြတ်စွာဘုရားကစီးပွားရေးရှာပွေနည်းတရားတွေတောင်မှဟောကြားတော်မူခဲ့ပါတယ်စီးပွားရေးတွေရှာပြီးတော့သာသမီတွေဇနီးတွေဘာတွေလုံကျွေးတာဝင်မင်္ဂလာတရားဖြစ်နေဟောကြားခဲ့တယ်အဲ့တော့မြတ်စွာဘုရားကဒီစီးစဉ်ဥစ္စာတွေကိုသူကမရှာနဲ့လို့ပြောတာမဟုတ်ဒါကြီးတွေကိုမမောတွေ့တာပြီးတော့စီးစဉ်ဥစ္စာတွေရှာတယ်ရှာပြီးတော့ရတဲ့အခါမှာဒါကြီးတွေငါပစ္စည်းငါ နဲ့တဲ့ဒီပစ္စည်းဥစ္စာတွေကိုအသုံးချပြီးတော့ကိုယ့်အတွက်ဒါနပါရမီတွေပြုတယ်သီလပါရမီတွေစောင့်တည်တယ်တရားအားထုတ်တယ်လူမှုတမ်းမှုတွေအကြောင်းပြုပြီးတော့ကျောင်းဂန်တွေပါတွေစောင့်ပြီးတော့ကျောင်းကိုသွားပြီးတော့နောက်ဆုံးတရားရှင်ဖြစ်အောင်ကြိုးစားပါရမီတွေမတ်ဖို့နိဗ္ဗာန်ရအောင်ကြိုးစားရမယ်တဲ့ဒီကာမဂုဏ်တွေဆိုတာကမရှိလည်းပဲမဖြစ်ဘူးရှိလည်းပဲတွေ့တာဖို့မဟုတ်ဘူးဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီကာမဂုဏ်တရားတွေရဲ့အဋ္ဌကင်္ဂလူပမာပေါ့ဘာနဲ့တူတော့ဆိုတော့မြတ်စွာဘုရားကတဏီယာမှာဟောတယ်ဟောဒီကာမဂုဏ်တရားတွေဟာတဲ့ဘာနဲ့တူတော့ဆိုတော့အဋ္ဌကင်္ဂလူပမာအတ္တမကအညီဟတ်တပြင်ခွေးမဲ့မလွတ်ရနိုင်တော့အယိုးစုနဲ့ဒူလပေ၏တဲ့သင်တို့မမောပြီးတော့တချို့ပုဂ္ဂိုလ်တွေကဒီပစ္စည်းဥစ္စာတွေကိုရှားပြီးတော့မလူရဲမတန်းရဲနဲ့ဇိမ်ခံပြီးတော့မမောနေတဲ့အဲ့ဒီပစ္စည်းတွေကဘာနဲ့တူတုံးဆိုတော့အယိုးနဲ့တူတယ်တဲ့ဥပမာအပြင်မြတ်စွာဘုရားကဘယ်လိုဟောလဲဆိုတော့ခွေးလေးတစ်ကောင်ရှိတယ်ဆိုပါစို့အဲ့ဒီခွေးလေးဟာအနည်းနန်းလေးမှာလူတစ်ယောက်ကနေပြီးတော့အမဲယိုးလေးချပေးလိုက်တယ်အဲ့ဒီအမဲယိုးမှာအသားလည်းပဲမရှိဘူးဒါပေမဲ့လို့ခွေးလေးကအဲ့ဒီအမဲယိုးလေးချီးပြီးတော့ဒီရက်တယ်ပေါ့ရက်လိုက်တဲ့ခါမှာသူ့ရဲ့သရေလေးနဲ့အယိုးနဲ့ထိတဲ့ခါမှာညှိနှံ့နှံ့လေးထွက်လာတယ်။အဲ့ဒီလိုထွက်လာတဲ့ခါမှာခွေးလေးကအညှိနှံ့လေးရလာတဲ့ခါမှာအသားတွေလို့စားရလို့စားရလို့နဲ့ရှောက်ပြီးတော့ရက်တယ်တနေကုန်လာသွားရောသူ့မှာအသားမရှိတဲ့အတွက်ဘိုင်းမဝဘူးတဲ့။ဒါပေမဲ့လို့အယိုးကိုလွတ်ရနိုင်မလားဆိုတော့အသားတွေလို့နဲ့အနှံ့လေးရထွက်နေတော့သူကဒီအယိုးကရင်နဲ့ပဲမောပန်းပြီးတော့ဒါကြီးကဆက်ကြိုင်တယ်သူကသေယုံမဲ့ရှိတော့တယ်ဘယ်မှအစာမရှာမထွက်ဘူးဆိုရင်ဒီလိုပဲကာမဂုဏ်တရားတွေဆိုတာတဲ့သင်တို့ဟာတန်ဝေကညာနဲ့ပွားပြီးတော့ဓာရီကိုသုံးချပြီးတော့ဒါနပါရမီတွေဒီပစ္စည်းဥစ္စာတွေကိုသုံးချပြီးတော့သီလပါရမီတွေနောက်ဆုံးတရားထုတ်ခြင်းဆိုတဲ့ပညာပါရမီတွေကိုမဖြစ်စည်းဘူးဆိုရင်ဒီပစ္စည်းဥစ္စာတွေနဲ့ပဲမောပန်းပြီးတော့ရှာဖွေရင်းနဲ့ပဲသေသွားတတ်တယ်တဲ့အဲ့တော့မြတ်စွာဘုရားကဒီကာမဂုဏ်တရားတွေကဘာနဲ့တူတုံးဆိုတော့ဒီအသားမကပ်ပဲနဲ့အညီလောက်ပဲရှိတဲ့ခွေးငတ်မလွတ်ရနိုင်တဲ့အယိုးစုနဲ့တူတယ်ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီသုတ်ပဗုဒ္ဓအမှုရှိတဲ့ပရိသတ်ကြီးကိုစီးပွားဥစ္စာတွေဘာတွေဒါနသီလလုပ်လို့ရှိရင်သူကသူစီးပွားဥစ္စာဆိုတာတက်လာမှာပဲအဲ့ဒီတက်လာတဲ့စီးပွားဥစ္စာတွေကိုမတ်မောမှာဆိုလို့မြတ်စွာဘုရားကတခါကာမဂုဏ်ကြီးရဲ့အပြစ်ကိုပြန်ပြီးတော့ဟောကြားတော်မူခဲ့တယ်ပေါ့ဟောကြားတော်မူလိုက်တော့သုတ်ပဗုဒ္ဓလည်းပဲဩဒါနပြုသီလဆောက်တည်လို့ရှိရင်စီးစဉ်ဥစ္စာဆိုတာရတယ်အဲ့ဒီစီးစဉ်ဥစ္စာတွေကိုမမောတွေ့တာမနေပဲနဲ့ဒီစီးစဉ်ဥစ္စာကိုအသုံးချပြီးတော့ကိုယ်တန်တယ်မှာသီလတမာတိပညာပြည့်အောင်ဖြည့်ရမှာပါလားလို့အဲ့ဒီမှာအသိဉာဏ်ရတယ်ပေါ့အသိဉာဏ်ရတဲ့အချိန်မြတ်စွာဘုရားကဗာဆက်ဟောတော်ဆိုတော့နိခံမေအာနိတံတံပကာတိတိတဲ့ဒီနိခံမေဆိုတဲ့ဒီတခါတည်းမှာဒီကာမဂုဏ်စီးစိမ်နေရနေပြီးတော့ငြိမ်းချမ်းပြီးတော့ကိုယ်တဏ္ဍာမှာလှူခြင်းတန်းခြင်းနဲ့စိတ်တွေရှိနေလို့ရှိရင်ဒီလောဘကလည်းလွတ်မြောက်သွားတယ်တဏှာတရားကလည်းလွတ်မြောက်တယ်အဲ့ဒီလိုသူများကိုပေးခြင်းကမ်းခြင်းနဲ့စိတ်များများရှိတဲ့လူဟာဒါအလောဘတရားဦးစီးပြီးတော့စေတနာတွေဖြစ်ပြီးတော့ငြိမ်းချမ်းတာပဲနောက်ပြီးတော့သူများပုံမှာကုညီခြင်းစိတ်ရှိတဲ့လူဟာသူများပုံမှာဒေါသမထွက်ဘဲနဲ့အမြဲတမ်းကုညီခြင်းနဲ့စိတ်ပဲရှိနေတော့ကရုဏာတရားတွေမေတ္တာတရားတွေဖြစ်တယ်ပေါ့အဲ့ဒီလိုမေတ္တာကရုဏာတရားတွေနဲ့ဖြစ်နေတဲ့အချိန်မှာသူတဏ္ဍာမှာလောဘဒေါသတွေတိတ်ပြီးတော့မကြီးတော့ဘူး။ဘုံကြီးဖြစ်လို့ရှိရင်လည်းပဲဒီလိုပဲပေါ့သာသနာတော်ကြီးအတွက်ငါဘလို့ကြိုးစားမယ်။ငါရဲ့တပည့်တွေဘလို့စာပေကျမ်းဂန်တွေတက်မြောက်ပြီးတော့သူတော်ကောင်းတွေဖြစ်အောင်ငါဘလို့လုပ်မယ်ဆိုရင်ဒီလာဘတက္ကာရကိုအကြောင်းပြုပြီးတော့အကုသိုလ်တွေငြိမ့်နေတယ်။အဲ့ဒီလိုငြိမ့်ချင်းချင်းဟာအင်မတန်ကောင်းမြတ်တဲ့တရားလို့မြတ်စွာဘုရားကဒီကိလေသာတွေထာဝရငြိမ့်ပြီးတော့မတ်ဖို့တွေရရင်တော့အကောင်းဆုံးဆိုပြီးတော့နောက်ဆုံးမှာမတ်ဖို့နိဗ္ဗာန်တွေကိုအကျိုးကိုပြတယ်ပေါ့ကိရိတငြိမ်းခြင်းရဲ့အကျိုးတွေပြတယ်အဲ့ဒီလိုပြလိုက်ပြီးတော့နောက်သစ္စာလေးပါးပြလိုက်တဲ့အခါမှာအဲ့ဒီသုတ်ပဗုဒ္ဓဆိုတဲ့နူနာယောဂတည်းရဲ့အဲ့ဒီတရားပွဲလေးပြီးရောသောတာပန်အရိယာဖြစ်သွားတယ်တဲ့သောတာပန်အရိယာဖြစ်သွားတော့သူ့စိတ်ထဲမှာမြတ်စွာဘုရားကိုလေတိတ်ပြီးတော့ကြည်ညိုသွားတယ်ဘာဖြစ်လို့တော့ဆိုတော့သူဟာဒီတရားသူကိုမရလို့ရှိရင် ထက်တယ်လဲအိုရခြင်းဒုက္ခနာထက်တယ်လဲသေနေရမှာမသေခြင်းမဲနဲ့သေနေရတဲ့ဒုက္ခမနာခြင်းမဲနဲ့နာနေရတဲ့ဒုက္ခနောက်ဆုံးယောဂမဖြစ်ခြင်းမဲနဲ့ခုလိုနူနာယောဂတည်းဖြစ်နေရတဲ့ဒုက္ခတွေကနေသူဟာတကယ်လို့သေသွားရင်နောက်ခုနှစ်ဘဝပဲဖြစ်ပြီးတော့နိဗ္ဗာန်ရောက်တော့မှာဆိုတော့မြတ်စွာဘုရားရဲ့ကျေးဇူးတွေသိပြီးတော့မြင်တော့သူဟာသူတရားထူးရတဲ့အကြောင်းမြတ်စွာဘုရားကိုသွားလျှောက်ချင်လိုက်တယ်မြတ်စွာဘုရားကလည်းပဲသူတရားထူးရဖို့အတွက်ဒီတရားပွဲကြီးကိုကျင်းပတာပဲမြတ်စွာဘုရားကသူဟာတတိတကျွဲဒါတွေသဘောမပေါက်ဘဲနဲ့တရားတကယ်ကျင့်ကြံမဲ့ပုဂ္ဂိုလ်ရှိလို့ရှင်သူ့ကိုပဲဦးစားပေးပြီးတော့ဟောကြားတာလည်းမြတ်စွာဘုရားရဲ့ဒါကြီးညိုစရာကောင်းတဲ့ဂုဏ်တစ်ကုံပါပဲအဲ့ဒီလိုတရားပွဲပြီးစောင့်နေတဲ့အချိန်မှာလူတွေကလည်းပဲများနေတော့သူကမြတ်စွာဘုရားစီလည်းမသွားရဲဘူးသူ့ရဲ့ခန္ဓာကိုယ်ကနူနာယောဂါတွေဆွဲနေတော့လူတော့မတူဘူးပေါ့အဲ့တော့လူတွေသွားအောင်စောင့်နေတဲ့အချိန်မြတ်စွာဘုရားလည်းပဲလူတွေလည်းဆဲရောကြောင်းပြန်ကြွတယ်ပေါ့အဲ့ဒီအချိန်မှာတရားမင်းကလည်းပဲသုဘဗုဒ္ဓနူနာကြီးကိုကြည်ပြီးတော့ဒီယောဂါတဲကြီးကိုကြည်ပြီးတော့သူကစမ်းညင်စိတ်ပေါက်လာဒီယောဂါတဲကြီးကတကယ်တရားသူရပြီးတော့မြတ်စွာဘုရားပေါ့တကယ်ကြီးညိုတာလားဒါမှမဟုတ်လည်းပဲခဏတစ်ချုပ်ပဲကြီးညိုတာလားလို့စမ်းညင်စိတ်ပေါက်တော့တရားမင်းကနေပြီးတော့အဲ့ဒီလူနာယောဂတဲကြီးကြီးလာပြီးတော့ဘာပြောတော့ဆိုတော့သုဘဗုဒ္ဓတဲ့သင်ဟာလေတဲ့လောကမှာဆင်းရဲလိုက်တာဟောဒီရာဇဂျိုမျိုးထဲမှာတင့်လောက်မွဲတည်တဲ့လူဘယ်သူမှမရှိတော့ဘူးတဲ့ဒီကြားထဲမှာယောဂါတွေကလည်းပဲဆွဲလို့သင်ဟာတိတ်ပြီးတော့အောက်တန်းကျတဲ့ဘဝရောက်နေတယ်အဲ့တော့သင်အထက်တန်းကျအောင်တဲ့သင်ကိုငါအတိုင်းအဆမရှိတဲ့ရွှေငွေတွေသင်ကိုငါပေးမယ်တဲ့ဒါမှတင့်စီရလည်းပဲငါပြန်လို့ချင်တာဘာတော့ဆိုတော့ဖရာလောကမှာဖရာအစ်စ်ဆိုတာမဟုတ်ဘူးတရားအစ်စ်ဆိုတာမဟုတ်ဘူးသံဃာအစ်စ်ဆိုတာမရှိဘူးအဲ့တော့ဖရာတရားသံဃာဆိုတာလူတွေကညာနေကြတာတကယ်တော့တကယ်ဖရာဖြစ်တဲ့ပုဂ္ဂိုလ်ဆိုတာလည်းမရှိဘူးသူတို့ကညာနေတယ်တရားတော်ကြီးဆိုတာလည်းပဲအစ်စ်မှန်ဆိုတာမရှိဘူးသံဃာတော်သာသနာတော်ကြီးတည်အောင်လုပ်ပြီးတော့လူတွေရဲ့လေယာဉ်မြေကောင်းတဲ့ဘွယ်ဖြစ်တဲ့ကုသိုလ်မျိုးစေ့တွေကျဲချတဲ့သံဃာတော်တွေရဲ့အစ်စ်ဆိုတာမရှိဘူးအဲ့တော့တင်ဟာဖရာတရားတန်ခါဆိုတာမရှိဘူးငါ့အတွက်ဖရာဆိုတာလူမရှိဘူးတရားတန်ခါဆိုတာငါ့အတွက်ဘာမှအကျိုးမရှိဘူးလို့တင်ပြောလို့ရှိရင်ငါရွှေငွေတွေတင်ကြိုက်တဲ့လောက်ပေးမယ်တိုင်းဆမရှိပေးမယ်လို့တရားမင်းကအဲ့ဒီသုဘဗုဒ္ဓဆိုတဲ့နူနာယောဂတဲ့ကြီးကိုပြောလိုက်တယ်စမ်းကြည့်တာပေါ့တရားတို့တကယ်ရမရအဲ့တော့နူနာယောဂတဲ့ကြီးရဲ့ပြန်နေတယ်တင်နာမည်ဘယ်သူလဲတဲ့တင်ကဘယ်သူလဲဆိုတော့ငါတရားမင်းပဲဆိုတော့သုဘဗုဒ္ဓယောဂတရေသူ့တန်တမှာတရားဓိတွေရှိနေလို့သူဟာတိတ်ပြီးတော့တက်တည်ရှိတော့ဘာပြောလိုက်တယ်ဆိုတော့တရားမင်းနဲ့သင်ဟာတိတ်ပြီးတော့အရှက်မရှိတဲ့ပုဂ္ဂိုလ်ပဲတဲ့ငါလိုပုဂ္ဂိုလ်မျိုးသင်ဟာတိတ်ပြီးတော့လူနှုံလူငွဲလူဆင်းရဲလူပြောရတယ်တဲ့တကယ်တော့ငါဟာမြတ်စွာဘုရားရဲ့သားတော်အစ်စ်ဖြစ်ပြီတဲ့အဲ့တော့ဘာပြန်ပြောတော့ဆိုတော့တတရဏံသီလတဏံဟိရိဩတ္တပိယံတဏံသုတတဏေသာစာဘောဇပညာဝေတတ္တမံတဏံယတ္တိတိတနာအတ္တိအဋ္ဌိယပုရိသတဝါအတ္တလိတောတိတံအာဟုအမောကံတတ္တဇီဝိတံနဲ့တရားမင်းနဲ့ယတ္တအဋ္ဌိယဝါကျင်မျိုးသားမိအတော်၎င်းယတ္တပုရိသတဝါကျင်မျိုးသားတော်၎င်းဤတိတနာဤတရာသီလစတဲ့ခုနှစ်ဖြာသောသူတော်ကောင်းဥစ္စာတို့သည်တတ္တိရှိကြပါ၏ကုန်၏ယတ္တဤတိတနာအတ္တိအဋ္ဌိယပုရိသတဝါအတ္တလိတောတိတံအာဟုတန်အဲ့ဒီတို့သူတော်ကောင်းတရားရှိတဲ့ပုဂ္ဂိုလ်မျိုးကိုအတလိတော်တိလူဆင်းရဲမဟုတ်လူချမ်းသာဟူ၍အာဟုဖရာသာတသူတော်ကောင်းတို့သည်ဆိုကြပေကုန်၏အာမောဟံတတဇီဝိတံတတအဲ့ဒီတို့သူတော်ကောင်းတရားရှိတဲ့ပုဂ္ဂိုလ်ဤဇီဝိတံအသက်ရှင်ခြင်းကိုအာမောဟံအတိတ်ပဲရှိသောအသက်ရှင်ခြင်းဟူ၍အာဟုဖရာသာတသူတော်များတို့သည်ကောင်းစွာမသွေပြောတဲ့ဆိုခဲ့ကြပါပေကုန်တည်းအဲ့တော့သုဘဗုဒ္ဓကတရားမင်းကိုပြန်ပြောတယ်တရားမင်းနဲ့သင်ဟာတိတ်အရှက်မရှိတဲ့ပုဂ္ဂိုလ်ပဲတဲ့ဖျားစားတဲ့သူတော်ကောင်းတွေကလူချမ်းသာလူဆင်းရဲခွဲတဲ့နေရာမှာတဲ့ပစ္စည်းဥစ္စာကိုကြည့်ပြီးတော့ခွဲတာမဟုတ်ဘူးတဲ့ဘာကိုကြည့်ခွဲတာလဲဆိုတော့နံပါတ်၁တရားတရားရှိတဲ့အမျိုးသားအမျိုးသမီးကိုဖျားစားတဲ့သူတော်ကောင်းတွေကပစ္စည်းဥစ္စာဘလောက်ပဲမွဲမွဲအဲ့ဒီလူပုဂ္ဂိုလ်မျိုးကိုတရားတရားကြီးတဲ့ပုဂ္ဂိုလ်ကိုလူချမ်းသာလို့ခေါ်ကြတယ်တဲ့နံပါတ်တရာတရားဆိုတာစောစောကလို့ပေါ့ဖရာတရားတန်ခါကိုယုံကြည်တယ်လှူခြင်းတန်းခြင်းတဲ့အခါမှာလဲဂုံပကတနာကိုမမဖက်နဲ့အကျိုးရှိတဲ့နေရာကိုအကျိုးရှိတဲ့ပစ္စည်းလှူခြင်းတယ်ဒါတရာတရားရဲ့လက္ခဏာတွေပဲတတရဏံသီလတဏံနဲ့သီလတရားလည်းပဲအ ਨੇ စုံ၅ပါးသီလကိုချင်းသီလတော့စောင့်ထင်းညားတယ်ဒီသီလရှိလို့ရှိရင်လည်းပဲဖရာစတဲ့သူတော်ကောင်းတွေကလူချမ်းသာလို့ဒီလိုပဲခေါ်ကြတယ်တ တရားရဏသီလရဏဟိရိဩတ္တပိယံတဏံနဲ့နံပါတ်3နံပါတ်4ဥစ္စာဘာလို့ဆိုတော့ဟိရိဆိုတာမကောင်းမှုအကုသိုလ်ကရှက်တယ်ဩတ္တပဆိုတာမကောင်းမှုအကုသိုလ်ကကြောက်တယ်ကုသိုလ်လုပ်တာတော့မှဂုံပကာတနာတွေနဲ့ကုသိုလ်လုပ်တာကနည်းနည်းဂုံတွေဝါကြွားကျင်တာတွေကများများဒါမျိုးလို့ကမှရှက်ကြောက်တယ်ဆိုတာဒါဟိရိဩတ္တပကိန်းတယ်ဒီလိုတရားရှိတဲ့ပုဂ္ဂိုလ်ကိုဖျားစားတဲ့သူတော်ကောင်းတွေလူချမ်းသာလို့ပဲခေါ်တယ်တဲ့ပစ္စည်းဥစ္စာတွေဘလောက်ပဲကြီးကြီးတဲ့ချမ်းသာနေနေကုသိုလ်လုပ်လို့ရှိရင်ဂုံပကဒနာရှည်တန်းတင်တယ်တရားတရားအစ်စ်မဟုတ်ပဲနဲ့မကောင်းတက်လို့လူတယ်ဒါမျိုးပုဂ္ဂိုလ်တွေကိုဘုရားစတဲ့သူတော်ကောင်းတွေကလူဆင်းရဲလို့ပဲခေါ်ကြတယ်တရားဒနံသီလဒနံဟိရိဩတ္တပိယံဒနံသုတဒနေသာစာဘောစာပညာဝေတ္တမံဒနံနဲ့သုတဆိုတာအရာရာမှာဘဝသုတရှိအောင်ကုသိုလ်လုပ်တယ်ဆိုလို့ရှိရင်လည်းပဲကုသိုလ်တက်တဲ့ဘလူဖြစ်အောင်ဘလူလုပ်ရတယ်ဘလူလုပ်ရင်အကုသိုလ်တွေရောတယ်ဆိုတဲ့ဒီလူအကြာမြင်နေများအောင်စာကစွန့်ကျဲပေးကန့်လှူဒန်းနေုံနဲ့မကဘဲနဲ့တခါတရံမှာအနစ်နာခံပြီးတော့မိမိရဲ့တငယ်ချင်းတွေရဲ့အတွက်သာသနာအတွက်ကိုယ့်ရဲ့စည်းပွားတွေအနစ်နာခံပြီးတော့ဆောင်ရွက်ခြင်းဆက်စိတ်ရှိတယ်ဒါစာကတရားပညာဆိုတာကတော့တရားတွေဘာတွေနာမသိလို့ရှိရင်မေးပြီးတော့မှားလို့ရှိရင်ပြင်ကျင်တဲ့စိတ်တွေတိုးပွားလာအောင်ဘွဲ့ဒီဂရီတွေရယုံလေးကပညာရှိတာမဟုတ်ပါဘူးအဲ့တော့ပညာတရားဆိုတာကုသိုလ်အကုသိုလ်မှန်းသိအောင်သိတဲ့အခါမှာကုသိုလ်ဖြစ်အောင်ကျင့်တတ်အောင်ဒီလိုနားလည်အောင်လုပ်တဲ့ပညာတရားတွေရှိရင်ဒီပုဂ္ဂိုလ်တွေကိုမြတ်စွာဘုရားစတဲ့သူတော်ကောင်းတွေကတရားမင်းနဲ့လူချမ်းသာလို့ပဲခေါ်တယ်လို့ဒီနုနာယောဂတေကြီးကပြန်ပြီးတော့ပြောလိုက်တယ်ပေါ့အဲ့တော့ဒီနေရာမှာယနေ့တရားဓမ္မတွေတတိထားဖို့ပါပေါ့ယနေ့ခေတ်ကြီးမှာဒီတရားတရားနဲ့ဆက်ပြီးတော့ကြီးညိုတယ်ဆိုတာနဲ့ဆက်ပြီးတော့ကျမ်းဂန်တွေမှာ၄မျိုးပြပါလေ၄မျိုးပြတဲ့အထဲမှာမိမိတို့ကိုယ်ကိုမိမိတို့ဘယ်လိုပုဂ္ဂိုလ်မျိုးဖြစ်တဲ့လဲဆိုတော့ဒီတရားတရားဥစ္စာနဲ့ဆက်ပြီးတော့တရားတရားရှိမှလည်းပဲလူချမ်းသာခေါ်တယ်အဲ့တော့တရားတရားအစစ်ရှိအောင်မိမိတို့တန်တယ်မှာဘလို့ပုံပုံမျိုးဖြစ်အောင်ကြိုးစားရမယ်ဆိုတော့ကျမ်းဂန်တွေမှာဒီကြီးညိုတဲ့ပုံပုံ၄မျိုးရှိတယ်တဲ့။ဘာတွေလို့ဆိုတော့နံပါတ်1ရူပပမာဏတဲ့။ရုပ်ဥပရိကိုကြည့်ပြီးတော့ကြီးညိုတဲ့ဒဂါဒဂမတွေလည်းပဲရှိတယ်တဲ့။အဲ့ဒီလိုဒဂါဒဂမတွေကဘလောက်များတော့ဆိုတော့ဒီလူတရားကို68ယောက်လောက်ပေါ့68ယောက်လောက်ရှိတယ်68ရာခိုင်နှုန်းလောက်ရှိတယ်ပေါ့ဒီလိုဒဂါဒဂမတွေကတချို့ကျုပ်စင်းကိုကြည့်ပြီးတော့သီလသမားကြီးစီမံလဲမသိဘူးအကျင့်ကောင်းမှလည်းမသိဘူးကျုပ်ဥပ္ပီကြီးညိုစရာကောင်းတာနဲ့ကြီးညိုချလိုက်တဲ့ဒကာဒကမတွေကအဲ့ဒီလူကြီးညိုတတ်တဲ့လူမျိုးကတဲ့ကျန်းကန်နေမှာ68ရာခိုင်နှုန်းလောက်ရှိတယ်တဲ့နောက်ပြီးတော့တချို့ကြတော့နာမည်ကြိုကြားမှုကြီးညိုတဲ့ဂောတပမာဏခေါ်တာပေါ့ဂောတပတန်နာခေါ်တာပေါ့အဲ့တော့နာမည်ကြိုမှုတွေဂုံတရင်ကြီးမှုတွေကိုကြည့်ပြီးတော့ကြီးညိုတဲ့ဒကာဒကမတွေကဘလောက်ရှိတုံဆိုတော့80ရာခိုင်နှုန်းလောက်ရှိတယ်တဲ့ तू ကပုံများတယ်တဲ့လူတရားဆိုရင်80လောက်ကအဲ့ဒီနာမည်ကြိုကြားတဲ့နောက်လိုက်နေကြတာပဲတဲ့လူတရားမှာ68ယောက်ကတော့ရုပ်ဆင်းဥပဒိကြည့်ပြီးတော့ရမ်းပြီးတော့ကြီးညိုလိုက်တာပဲတဲ့နောက်နံပါတ်3လူခတ်ပမာဏတဲ့လူခတ်ပမာဏဆိုတာဘာတော့ဆိုတော့ဟာသင်္ကန်းတောင်မှဘလို့သင်္ကန်းမျိုးဝတ်တာကောင်းတဲ့သင်္ကန်းဆိုမဝတ်ဘူးနေတာလည်းပဲစုပ်ပြက်နေတယ် तू နှမ်းဆိုပစ္စည်းဘာမှမရှိဘူးတကယ်သီလတမာရီပညာရှိမရှိကိုမစစ်ဖဲနဲ့ခေါင်းခေါင်းပါပါနေတာလမ်းလျှောက်ရင်လို့ရှိရင်လည်းဖက်နဲ့မစည်းဘူးဒါတော့ပေါ့တိုးထဲမှာဘလို့နေတာဘာပဲစားတာရေစွမ်းစားတာစသည်ဖြင့်ဒါမျိုးတွေကိုကြားပြီးတော့ကြည်ညိုတဲ့ပုံကဘလောက်ရှိတုံးဆိုတော့လူတရားကို90လောက်ရှိတယ် तू ကပို့ပြီးတော့များတယ်တဲ့အဲ့ဒီလိုပုံကိုရအခုမြန်မာနိုင်ငံမှာလည်းပဲတိတ်ပြီးတော့များတယ်ဒါပြမဲ့မြတ်စွာဘုရားကဒါမျိုးပုံကိုမဖြစ်စေခြင်းဘူးနောက်ဓမ္မပမာဏတဲ့ဓမ္မပမာဏဆိုဆိုဆိုကရုပ်ကိုကြည့်ပြီးတော့ကြည်ညိုတာလည်းမဟုတ်ဘူးနာမည်ကြိုကြားမှုကိုကြည့်ပြီးတော့ကြည်ညိုတာလည်းမဟုတ်ဘူးနောက်ပြီးတော့ဒီလိုပေါ့ခေါင်းခေါင်းပါပါဒီပဲပဲစားတာဘာပဲစားတာစသဖြင့်ဘာပဲဝတ်တာနေတာထိုင်တာလည်းသူနဲ့ဘာမှမရှိဘူးကိုချင်းတရားကိုမကြည့်ဘဲနဲ့ဒီလိုခေါင်းခေါင်းပါပါကျင့်တာကိုကြည့်ပြီးတော့ကြည်ညိုတဲ့ပုဂ္ဂိုလ်ကတရားမှာ90တကယ်လို့သီလတမာတိပညာတကယ်စစ်မစစ်ကိုလေးလာပြီးတော့ကြည်ညိုတဲ့ပုဂ္ဂိုလ်ကတသိမ်းမှတယောက်ပဲရှိတယ်တရားခံနှုံးတော့မရှိဘူးလို့ဆိုပြီးတော့ကျမ်းဂန်မှာဖွဲ့ပြထားပါတယ်အဲ့တော့မိမိတို့လည်းပဲကြည်ညိုတဲ့ပုဂ္ဂိုလ်ဖြစ်အောင်ဓမ္မပမာဏဓမ္မပတ္တနာဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတော့ဒီတန်ဃာတော်ရှင်မြတ်တွေကိုကြည်ညိုပြီးဆိုလို့ရှိရင်လည်းတန်ဃာတော်ရဲ့ရှင်မြတ်တွေရဲ့အလုပ်ဟာပရိယတ်တိစာပေခြင်းကသင်ယံပို့ချခြင်းအလုပ်ပฏิပတိတရားထိုင်ခြင်းမေတ္တာဘာဝနာပွားခြင်းဗုဒ္ဓံတုတ္တိပွားခြင်းအလုပ်ဒီနှစ်လုပ်ပဲရှိပါတယ်ဒီနှလုံးကိုစိတ်စေနာမှန်မှန်ငန်ငန်နဲ့လှုပ်ပြီးတော့ကိလေသာတွေကင်းဖို့အတွက်လှုပ်တယ်တခါတခါမှကြီးညိုအောင်တခါတခါမှလောင်အောင်လှုပ်တာမဟုတ်ဘဲနဲ့ကိုယ်တဏ္ဍာမှာကိလေသာတွေကင်းအောင်လှုပ်ပြီးတော့သာသနာတော်ကြီးရှေးအောင်လှုပ်တယ်ဆိုတဲ့ပုဂ္ဂိုလ်တွေဟာယဟန်သာမဏေတိလတ္တမာရီပညာတကယ်ရှိတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်အဲ့ဒီလိုမျိုးကြီးညိုတဲ့တခါတခါမှကတော့တသိမ်းမှတယောက်ပဲရှိတယ်တရားခံနှုံးတော်မရှိဘူးဆိုပြီးတော့စာပေမှာဖွဲ့ချမ်းပြပြပါတယ် ဲ့တော့မိမိတို့ကဓမ္မပန္နမာနာပုဂ္ဂိုလ်ဖြစ်မှမြတ်စွာဘုရားရဲ့အလိုကြပါတယ်ခေါင်းခေါင်းပါပါကျင့်တာကိုအလွယ်တကူကြီးညိုတယ်နာမည်ကြီးတာကိုအလွယ်တကူကြီးညိုတယ်ရုပ်ပရိယကြီးညိုစရာကောင်းလို့လွယ်တကူကြီးညိုတယ်ဆိုရင်ဒါမြတ်စွာဘုရားရဲ့လမ်းစဉ်မကြောက်ဘူးဒါတရားအစ်စ်မရှိဘူးလို့ဒီလိုပဲသတ်မှတ်ရပါတယ်ဒါကြောင့်မို့သုဘဗုဒ္ဓဂုတိယတရားမင်းနဲ့တရားတရားအစ်စ်ရှိတဲ့ပုဂ္ဂိုလ်သီလရေးရှိတဲ့ပုဂ္ဂိုလ်ဟိရိဩတ္တပသုတပညာစာကရှိတဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်မျိုးတွေကိုဖျားဆတဲ့သူတော်ကောင်းတွေကလူချမ်းသာလူပဲခေါ်ကြတယ်တဲ့ပစ္စည်းဥစ္စာဘလောက်ပဲချမ်းသာချမ်းသာအဲ့ဒီပုဂ္ဂိုလ်မှာတရားတရားအစ်စ်မရှိဘူးဒီလိုပေါ့ကြောကြတဲ့နောက်တကောက်ကောက်လိုက်ကြတယ်ဘာမှသီလသမာဓိပညာခွဲခြားပြီးတော့မစစ်ဖဲနဲ့ပုံဩပြီးတော့နာမည်ကြီးမယ်ဆိုရင်လူလိုက်တယ်ဒီလိုပုဂ္ဂိုလ်တွေကိုတဲ့ဖျားဆတဲ့သူတော်ကောင်းတွေကတရားတရားအစ်စ်မရှိတဲ့အတွက်လူစင်းရဲ့လူပဲခေါ်ကြတယ်ဆိုပြီးတော့သုဘဗုဒ္ဓအနုနာယောဂတေကြီးအဲ့ဒီတရားမင်းကိုပြန်ပြီးတော့ပြောလိုက်တယ်ပြောလိုက်တဲ့အခါမှာတရားမင်းကလည်းပဲဝမ်းသာပြီးတော့မြတ်စွာဘုရားစီသွားပြီးတော့ကြိုရှောက်တယ်ပေါ့တပည့်တော်ကတော့ဒီလိုပြောလိုက်တယ်ပြောတော့သုဘဗုဒ္ဓအနုနာကြီးရဲ့ဗျာတဲ့တပည့်တော်ကဒီလိုပဲပြန်ပြီးတော့ပြောတယ်ဆိုမြတ်စွာဘုရားကတရားမင်းနဲ့အဲ့ဒီသုဘဗုဒ္ဓအနုနာယောဂတေကြီးကနုနာယောဂတေဖြစ်ပေမဲ့တရားသူကိုသိပြီးတော့အရိယသာဝကဖြစ်သွားပြီတဲ့တင်လို့တရားမင်းမောင်တယောက်မပြောနဲ့တထောင်ကနေပြီးတော့သွားပြီးတော့ဖရာတရားတန်ခါအပြစ်တွေပြောပြီးတော့ဘလောက်ဖဲပြောပြောသူတန်တန်သူနှလုံးသားထဲမှာဖရာတရားတန်ခါသီလသမารီပညာရှိတဲ့တန်ခါတွေကိုကြီးညိုတတ်တဲ့စိတ်ဟာနှလုံးသားထဲမှာစွဲသွားပြီးဘလို့မှမရတော့ဘူးလို့မြတ်စွာဘုရားကမိန့်တော်မူလိုက်တယ်။အဲ့တော့ယနေ့လေးပဲကုသိုလ်ပြုကြတဲ့ဒီကိုဖိုးဒီမခင်မထင်းနေတဲ့ကောအားလုံးတို့ပရိသတ်တွေကိုမြတ်စွာဘုရားဟောကြားခဲ့တဲ့တရားအဲ့ဒီမြတ်စွာဘုရားဟောကြားတဲ့တရားတွေမှာသုဘဗုဒ္ဓနူနာပြောတဲ့စကားကိုမြတ်စွာဘုရားကပြန်ပြီးတော့အတည်ပြုတယ်ပေါ့အတည်ပြုလိုက်တဲ့အတွက်ယနေ့မိမိတို့ကုသိုလ်လုပ်ငန်းတွေပြုတဲ့အခါမှာလည်းပဲသီလသမာဓိပညာရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုကြည်ညိုတယ်ဆိုတဲ့တရားတရားကိုမိမိတို့မွေးမြူကြတယ်။နောက်ပြီးတော့ကိုကျင့်သီလတွေကိုလည်းဆွမ်းအားသမျှစောင့်တည်ကြမယ်။အကုသိုလ်လုပ်ရမှာရှက်ပြီးတော့ဂုံပကာတနာတွေနဲ့ကုသိုလ်လုပ်ရမှာရှက်တယ်ကြောက်တယ်ဆိုရင်ဟိတိဥဒ္ဒပဥစ္စာတွေလည်းပဲရှိသွားနိုင်တယ်။သုတတွေဆိုတာဒီလိုတရားနာလိုက်တဲ့အခါမှာတရားရဲ့သဘောကိုမြင်ပြီးတော့အမှန်တွေအမှားတွေသိသွားရင်ဒါပညာတွေလည်းပဲတိုးတယ်ပေါ့နောက်ပြီးတော့စာကတရားဆိုတာစွန်ကျဲပေကံလူတန်းနဲ့ဖြစ်နိုင်လို့ရှိရင်ကိုယ့်ဘဝနဲ့နာခံပြီးတော့သာသနာနဲ့လောကအတွက်ကောင်းကျိုးကိုစွန့်လွတ်ခြင်းနဲ့စိတ်တွေရှိမယ်ဆိုရင်ဒါသူတော်ကောင်းဥစ္စာတွေရှိပြီဒီလိုသူတော်ကောင်းဥစ္စာရှိတဲ့ပုဂ္ဂိုလ်တွေဟာလူချမ်းသာတွေလို့ဟောဒီသုဘဗုဒ္ဓနူနာပြောတဲ့နူနာယောဂတေကြီးပြောတဲ့စကားကိုမြတ်စွာဘုရားကလည်းအတည်ပြုလက်ခံခဲ့တယ်အဲ့ဒီလိုလက်ခံတဲ့အတွက်ဘုရားရဲ့တရားတော်လည်းပဲဖြစ်သွားပါတယ်။ဒါကြောင့်မို့ယနေ့တရားဓမ္မတွေကမိမိတို့ကိုမိမိတို့တရားသီလစတဲ့စာကတရားစတဲ့ကိုကျင့်သီလတွေသူတော်ကောင်းဥစ္စာတွေကိုကိုစီကုံကဖြစ်ကျင့်နိုင်ကြပါစေ။အဲ့ဒီလိုဖြစ်ကျင့်ပြီးတဲ့အခါမှာလူချမ်းသာတွေဖြစ်ပြီးတော့အဲ့ဒီလိုသူတော်ကောင်းဥစ္စာချမ်းသာတဲ့ဘုရားစတဲ့သူတော်ကောင်းတွေကိန်းအောင်ရနိဗ္ဗာန်ကိုလင်းမြန်စောစွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကဲအဲ့တော့ဘုန်းကြီးပြောခြင်းနဲ့လူချမ်းသာဆိုတဲ့တရားလည်းပဲပြီးသွားပါပြီလူချမ်းသာဖြစ်အောင်တရားတရားတွေသီလတရားတွေကိုကျင့်သီလတရားတွေမကောင်းမှုမှဆက်ဆုပ်တဲ့ဟိရိဩတ္တပတရားကောင်းမှုပြုတာဘုကုံပကတနာတွေကိုမလိုချင်မှုလောကမှာရှက်တဲ့ဟိရိဩတ္တပတရားနောက်ပြီးတော့သုတတရားတွေစာကတရားတွေပညာတရားတွေဒီတရားတွေကိုမိမိတို့ကုသိုလ်လုပ်ရင်လုပ်ရင်တဘဝမှာဖြစ်ကျင့်မယ်ဆိုရင်ဒါချမ်းသာတဲ့ချမ်းသာပြီးတော့အဲ့ဒီလိုတရားမျိုးတွေချမ်းသာပြီးဆိုရင်ဒါဘုရားဆရာတဲ့သူတော်ကောင်းတွေရောက်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တာပါပဲအဲ့တော့ဒီလိုတို့ပြုတဲ့ကုသိုလ်တွေဟာအဲ့ဒီဘုရားဆရာတဲ့သူတော်ကောင်းတွေကိန်းအောင်ရဖြစ်တဲ့ဆင်းရဲခက်တဲ့ချုံကြီးရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြရစီလို့အာယုံပြုပြီးတော့ရေစက်ချကြတယ်နော်ကဲရေစက်ခွက်ကိုတော့ပြီးမှ gain အာလုံလောချီပြီးတော့ like ဆိုလိုက်ကြတယ်ကဲအာလုံ like ဆိုအရှင်ဘုရားဆရာနာ၃ပါးကံကံဤကျိုးများကိုယုံကြည်ကြပါတော့ဖရာတပည့်တော်မိသားစုတို့သည်နေစဉ်နေစဉ်စွမ်းအားရှိသလောက်ကုသိုလ်ကောင်းမှုတို့ကိုကြိုးစားအားထုတ်ပြုလုပ်ကြပါ၏ယနေ့အခါ၌သူတော်ကောင်းဥစ္စာတို့ကိုများများစားစားစီပုလိုကုန်သည်ဖြစ်ကြပါ၍စံတိုင်းတောင်ယွညဆက်ကြကြောင်းတိုက်သို့လာရောက်ပြီးလျင်တန်ဃာတော်အရှင်မြတ်တို့အားအာယုံအခါခောက်ဆွဲကြွစွန်း နိလေခာမွန်မြတ်သောခဲဝဲဘောဇင်တို့ဖြင့်တရာပြထန်းနိဗ္ဗာန်ကြီးမှန်လျက်လူရန်ကြပါ၏သူမတပါကြွားရောက်လာသောအပရိသတ်တို့ဟာတရာဖြူပွေကျွေမွေဧကံကြပါ၏မြတ်စကြာကြောင်းတိုက်ရှိတန်ဃာတော်များချမ်းသာစေရန်စေစီမံကိန်းအတွက်နဝကမ္မကျင်္ဂသိန်းတို့ကိုလည်းနိဗ္ဗာန်ကြီးမှန်းလူတန်းကြပါ၏သင်္ကန်းတွင်စုသုံးစုံနှင့်တကဝဆက်ပြာမှုစသည်တို့ကိုလည်းလူရန်ကြပါ၏တရဏဂုသုံးပါးနှင့်တကဝသီလတော်မြတ်ကိုစောင့်တည်ကြပါ၏တန်ဃာတော်အရှင်မြတ်များဟောကြားတော်မူသည့်ပရိတ္တရာတော်လူချမ်းသာအနုမောဒနာတရားတော်ကိုတရာကြည်ကျူနာယူကြပါ၏ဣတံမေပုံညံနိဗ္ဗာနတ္တသစ္စယောဟောတုဘုရားတပည့်တော်တို့ပြုပြုသမျှသောဒါနာကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုအစူးစူးသည်ခြင်းရဲ့ခတိဤခြုံငင်းရာမြေနိဗ္ဗာန်သို့ကြောက်ရံရောက်ကြောင်းအာကောင်းသောအကြောင်းထောက်ပံ့သည်စင်စစ်မသွေဖြစ်ပါစေတည်းကဲအာလုံတတ္တဝါဤအမြတမ်းပေးဝင်ရေဆက်ွက်ကင်ပြီးတော့ရေဆက်ချလိုက်နော်ကဲအာလုံလိုက်စို့